ကာဇာကမ်းမြောင်ဒေသမှာရှိရဟာမတ်စ်တွေပေါ်မှာအစ္စရေးရဲ့တိုက်ခိုက်နေတဲ့ပုံစံဟာမျိုးဆက်သစ်တွေကြားမှာအမုန်းတရားတွေအမြင့်တွေ့စေနိုင်တယ်လို့ဥရောပသမဂ္ဂ EU နိုင်ငံခြားရေးမူဝါဒရေးရာအကြီးအကဲဂျိုးဆက်ဘော်ရစ်ကဒီကနေ့ပဲပြောလိုက်ပါတယ်။အစ္စရေးနိုင်ငံခြားရေးဝန်ကြီးအစ္စရေးကပ်နဲ့ပါလက်စတိုင်းထိပ်တန်းတန်တမန်
Real Al-Malkiri နဲ့ EU ဝန်ကြီးတွေရဲ့ တရားတွေ့ဆုံ ဆွေးနွေးပွဲ မတိုင်ခင်မှာပဲ အခုလို့ ပြောလိုက်တာလည်း ဖြစ်ပါတယ်။
We have in mind what Hamas is, what Hamas has done. And certainly we reject and we condemn. But the peace and the stability
ဟာမတ်ဆိုတာဘယ်လိုလူတွေသူတို့ကဘာတွေလုပ်ခဲ့တယ်ဆိုတာတွေကိုကျွန်တော်တို့စိတ်ထဲမှာမှတ်ထားပါတယ်သူတို့လုပ်ရတွေကိုလက်မခံသလိုရှုတ်ချပါတယ်ဒါပေမဲ့ငြင်းချင်တဲ့တည်ငြိမ်ရေးကိုစည်ရင်းနဲ့တိဆောက်လို့မရနိုင်သလိုအခုလိုပုံစံမျိုးနဲ့လည်းမဖြစ်နိုင်ပါဘူးလို့ EU နိုင်ငံခြားရေးမူဝါဒရေးရာအကြီးအကဲဘော်ရက်ကတင်းတောက်တွေကိုပြောခဲ့တာပါဂါဇာမှာအရက်သား၃ဆုံးမှုတွေများပြားနေတဲ့အပေါ်ဝေဖန်နေတဲ့အနောက်နိုင်ငံတွေကအရာရှိတွေထဲမှာ EU နိုင်ငံခြားရေးမူဝါဒအကြီးအကဲကပြောထားပါသေးတယ်။အစ္စရေးဘက်ကတော့ဟာမတ်စ်တွေးကြွတွေကလူနေရက်ွက်တွေအောက်မှာဆက်သွယ်ရေးဆိုင်ရာဥမင်နိုင်ငံတွေကိုရည်ရွယ်ချက်ရှိရှိတိစောက်ပြီးတော့တိုက်ခိုက်နေတဲ့အတွက်ကြောင့်မို့လို့အရက်သားတွေကိုအန္တရာယ်ဖြစ်ရတာလို့တုံ့ပြန်ထားပါတယ်ရှင်။